ဟာခါမျိုးနဲ့ထန်တလန်မျိုးချံကားလန်တလျှောက်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းကာကွယ်တပ်ဖွဲ့ CDF နဲ့ပူပေါင်းပြီးတော့ဒီကနေ့တိုက်ခိုက်တာမှာအနည်းဆုံးစခန်း3ခုကိုထိမ့်ချုပ်နိုင်ခဲ့တဲ့အကြောင်းချင်းမျိုးသားတပ်မတော် CNE ပြောခွင့်ရစလိုင်းထက်နီယာ VOA ကိုပြောပါတယ်
ဒီကတော့ဒီဟာခါနဲ့အထံကလန်စစ်ကောင်စီအထိုင်တပ်စခန်းတွေချိတ်ဆက်မှုကျွန်တော်တို့ဖျက်တော့နိုင်ဖို့ကိုကျွန်တော်တို့ကအဲ့ဒါလို့စစ်စင်နဲ့ပို့ဆောင်တာဖြစ်တယ်ပေါ့အခုအဲ့ဒီမှာစခန်း၄ခုရှိတယ်အဲ့ဒီမှာစခန်းတွေ၃ခုကတော့ကျွန်တော်တို့ဒီကနေ့တင်းစီထားတင်းပိုက်ထားတယ်ဒါပေမဲ့ကျန်တဲ့စခန်းပေါ့ကျန်သေးတယ်ပေါ့နော
်ဒီကနေ့နေ့လယ်ပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာရှိပြီးမဲ့ထိခိုက်သေးချေမှုသတင်းတော့မကြားရသေးဘူးလို့လည်းပြောပါတယ်
ခုထိတော့တိုက်ပွဲဖြစ်နေစတော့ဘယ်မှာခက်အဖြစ်ခိုက်ကြတော့ကျွန်တော်တို့အတပြောလို့တော့အနေချင်းရှိတော့ရှိမယ်သူတို့စီကနဲ့ကျွန်တော်တို့လက်နဲ့လက်သုံးလို့တော့ရရှိထားတာပေါ့နော်အားခပ်တဲ့ကနေဟိုလက်နဲ့ကြည့်လို့တော်တော်လာတယ်တလို့စစ်ကမ်းစီနဲ့စစ်ကူကပို့လာတဲ့အနေအထားမှာရှိတယ်ပေါ့အဲဆိုလက်နဲ့ကြည့်တွေကတော့ကျေလက်တွေကတချို့မှကြာသွားတယ်သူတို့ကျွန်တော်တို့ကိုကြော်ပြီးတော့ကြာသွားတာရှိတာပေါ့အဲဒီမှာသူတို့သူအဖြစ်ခိုက်တော့မရှိဘူး
ဒေသခံလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးမြို့ရင်းမှာပါပစ်ခတ်မှုတွေရှိတဲ့သတင်းတွေထွက်နေတယ်လို့လည်းဟာခါမြို့ခံတယောက်ကအခုလိုပြောပါတယ်
။တတော်လေးပြင်းထန်နေလို့ကျွန်တော်တို့ကြားသိရတယ်ဘာဖြစ်လို့လဲဆိုတော့အဲမှာဒီဟာခါနဲ့တန်တလာမကင်းပုံရှိတဲ့ဟာဒီကောကိုမရှိတော့ပဲတန်တလာမြို့ပေါ်ကိုတို့ဒီခလူရတော့ပေါ့နော်။ဘာလို့လဲဆိုတော့တန်တလာမြို့ကိုပြည်နေလေဟာခါကနေစစ်ကူရီအမေရန်ပြည်ရှိတယ်ဒီတင်ပေါ်ဟာကနတန်တန်ကြောင့်မရှိရဟာဒီကိုအရင်တော့တည်ရပါတော့တချို့တွေတော့ပြောတယ်အခုတန်တန်မျိုးပုံမှလည်းပြခတ်တယ်လို့တော့ကြားသိရတယ်အဲ့တော့ကျွန်တော်တို့ကွန်ပါမလို့တော့မရဘူးနော
်လက်တလောဟာခါတန်တလန်တိုက်ပွဲနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးတန်းစင်ကို VOE ကဆက်သွယ်ခဲ့ပြီးမဲ့ဆက်ပိတ်ထားတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးဒီကေဇူလိုင်20ရက်နေ့တုန်းကလေချင်းဒေတာကာကွယ်တပ်ဖွဲ့ဟာခါရဲစခန်းဝင်းတွေကအကျဉ်းတောင်ကိုဝင်ရောက်စီးနှင်ခဲ့ပြီးထိမ့်သိမ်းခံထားရတဲ့အကျဉ်းသား49ဦးနဲ့အကျဉ်းသူ73ဦးကိုကယ်ထုတ်ခဲ့ပြီးလက်ရှိလုံခြုံတဲ့နေရာကိုပို့ဆောင်ထားတယ်လို့ CNA ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOA ကိုပြောပါတယ်ရှင်